ီတစ်ပတ်တော့ကာဗွန်အခြေခံပြီးတိဆောက်ထားတဲ့လူသားတွေရဲ့လောကကြီးမှာသိပ္ပံဆိုင်ရာပြောင်းလဲချက်ကိုဖြစ်စေနိုင်တဲ့တွေ့ရှိချက်တစ်ခုအတွက်2010ယူပဗေဒနိုဘယ်ဆုအချီးမြင့်ခံရတာကိုပြောပြမှာပါသိပ္ပံလောကမှာငွေကုန်ချေချခံပြီးစူးစမ်းလေ့လာမှုတွေစနစ်တကျလုပ်တဲ့အတွက်အသည့်တွေ့ရှိမှုတွေရှိတယ်လို့မထင်မှတ်ပဲမတော်တဆတွေ့ရှိမှုတွေကလည်းအမြောက်အများရှိပါတယ်ဒီလိုတွေ့ရှိသူတွေထဲမှာဆွီဒင်တော်ဝင်သိပ္ပံကနစ်ဆန်ချီမင်းနဲ့နိုဘယ်ဆု၅ဆုတွေက2010အတွက်ယူပဗေဒဆုအချီးမြှင့်ခံရသူဗြိတိရှတက္ကသိုလ်ကရုရှားပါမောက္ခ2ဦးလည်းပါပါတယ်သူတို့နှစ်ယောက်ကိုဘာကြောင့်အခုလိုဆုချီးမြှင့်လိုက်တယ်ဆိုတာကိုအိုဟိုင်ိုတက္ကသိုလ်ကနာနိုသိပ္ပံဆိုင်ရာယူပဗေဒပါမောက္ခဒေါက်တာဆောဝေလာကရှင်းပြမှာပါ
Professor Andrei Geim နဲ့ Professor Konstantin Novoselov ကသူတို့ကိုမွေးရတော့ရရှာမွေးရပါဒါပေမဲ့သူတို့က Professor ပေါ့လေပေါ့ Manchester University မှာ England မှာပါသူတို့ရဲ့ဒီသိပ္ပံပညာရှာဖွေတွေ့ရှိမှုပေါ့ဗျာအဲ့ဒါ graphene ကိုခေါ်တဲ့နောက်ဆုံးပေါ် material ပေါ့အဲ့ဒါကိုသူတို့ရှာတွေ့တဲ့အတွက်ကြောင့်သူတို့ဒီ Nobel Prize ကိုပေးလိုက်တာပါသိပ္ပံပညာအနေနဲ့ပြောရမယ်ဆိုရင်ကတော့ကျွန်တော်တို့ဒီ quantum mechanics မှာသူတို့ရှာတွေ့ထားတဲ့ဟာကအရင်ကစိတ်ဝင်စားဖို့ကောင်းပါတယ်အဲ့ဒါကြောင့်သိပ္ပံပညာရှင်အများစုကgraphene နဲ့ကိုတူတနာလုပ်ရပါတယ်
။အခုလိုသိပ္ပံပညာရှင်တွေစိတ်ဝင်တစားဖြစ်လာစေတဲ့ Nobel ဆုရစေတဲ့ graphene ဆိုတာပါပါလေ
။ဟုတ်ကဲ့ graphene ဆိုတာ carbon atom ပါ။ carbon atom နဲ့လုပ်ထားတဲ့ဒီ sheet ပေါ့ carbon အလွှာတစ်လွှာပဲရှိပါတယ်။ဒီလွှာက atom ကတစ်ခုပဲ one atom thickness ပေါ့။အဲ့ဒါကြောင့်ဒီကဲ stain နဲ့ဟာဆိုမဖြစ်နိုင်တော့ပါဘူး။သူကအလွှာတစ်လွှာတည်းပဲ။ဒါပေမဲ့အထဲထဲမှာ carbon atom တွေကသူက uniform order ကျွန်တော်တို့ hexagon လို့ခေါ်ပါမနော်ပြားအုံကိုကြည့်လိုက်လို့ရှိရင်မြင်ရမယ့်ပုံစံအဲ့ဒါ graphene ပုံပါပဲသူအင်္ဂလိပ်လိုခေါ်တာ honeycomb လို့ခေါ်ပါ honeycomb web ပြားအုံမှာကြည့်မယ်ဒီတောင်းလေးတွေမှာအဲ့ဒါ atom တစ်ခုစီကိုထည့်လိုက်မယ်ဆိုလို့ရှိရင်ဟိုဆက်တဲ့နေရာလေးတွေမှာ atom တစ်လုံးစီထည့်လိုက်အဲ့ဒါ graphene ရှိပါလေဒါပေမဲ့ graphene လို့ခေါ်တဲ့ဒီ carbon လောကသူကအရင်ကထူးဆန်းတဲ့ quantum mechanics ကိုခေါ်ပါတယ်ထူးဆန်းတဲ့ဒီ effect ပေါ့လေသိပ္ပံပညာနဲ့ပတ်သက်ပြီးတော့အများကြီးကိုသူကအကျိုးရှိနိုင်တဲ့အားတွေတွေ့ပါတယ်ဥပမာပြောရမယ်ဆိုလို့ရှိရင် electron move flow တဲ့ speed ပေါ့ဒီတွားနိုင်တဲ့နှုံးကသူကအရင်မြန်ပါတယ်အမြန်ဆုံးမှာပဲကျွန်တော်တို့တိတိမတီးရအလုံးထဲမှာဆိုရဲခါကြတော့ဒီ graphene နဲ့ပတ်သက်ပြီးတော့ electronic device တွေကျွန်တော်တို့လုပ်မယ်ဆိုလို့ရှိရင်အဲ့ဒီ electronic device တွေကအခုကျွန်တော်တို့သုံးတဲ့ device အားလုံးထဲသူကအများကြီးသူကမြန်မှာဆိုဥပမာကွန်ပျူတာမှာသုံးမယ်ဆိုလို့ရှိရင် download တာအရင်မြန်မယ် now ကျွန်တော်တို့ TV မှာသုံးမယ်ဆိုလို့ရှိရင်လည်းသူကအရင်မြန်မယ်ပေါ့လေဆိုတော့ electronic device နဲ့ပတ်သက်လို့ရှိရင်ဒီ graphene ကအများကြီးကိုပြောင်းသွားဖို့ရှိပါတယ်ဒါ electronic device နဲ့မဟုတ်ပါဘူးသူ graphene ကိုသူက plastic နဲ့ရောလိုက်လို့ရှိရင်အစ်စ်ထွက်လာတဲ့ material ကအရင်ကိုအူတံကိုလည်းခံနိုင်တယ်ပုံမှန် plastic ဆိုရင်ပျော်သွားမှာပေါ့နော်ဆိုတော့အူတံကိုလည်းခံနိုင်တယ်ဟုတ်တော့မာလည်းအရင်မှာ flexible လည်းဖြစ်တယ်ဆိုတော့သူရဲ့တစ်တွေ့တဲ့ property တွေကအရင်ကိုထူးခြားတာပေါ့ခင်ဗျအဲ့ဒီအတွက်ကြောင့်သူတို့က Nobel Prize ပေးတာပ
ါဒီလိုထူးခြားတဲ့ဂုဏ်သက်တည်ရှိတဲ့ graphene ကိုသူတို့ဘယ်လိုစတွေ့ခဲ့တာပါလဲ
graphene စစတွေ့တာတော့တော်တော်ကြီးကိုဟိုသိမဲ့ပညာသိမဆောင်ခင်ဗျဘာလို့လဲဆိုတော့ graphene ကဒီမှာတွေ့မလဲဆိုတော့ခဲတဲ့နေမှာခဲကအဲ့ graphene မှာပဲကျွန်တော်တို့ရေးလို့ရှိရင်အဲ့ဒါ graphene ပဲသူရဲ့တဘာဝကသူကဘယ်လိုလဲဆိုတော့သူကစာအုပ်ကိုသူစာရွက်တွေစီထားလို့ပေါ့နော်စာအုပ်ထဲမှာစာမျက်နှာလှမ်းတယ်လို့ပေါ့အလွှာလိုက်အလွှာလိုက်သူကစာအုပ်မှာတော့စာရွက်လွှာတွေကသူကစာမျက်နှာတွေပေါ့ဒီ graphene မှာကြတော့ဒီ carbon atom နဲ့လုပ်ထားတဲ့အလွှာလေးတွေပေါ့အဲ့တော့ဥပမာပြောရမယ်ဆိုရင်ကျွန်တော်ဒီစာရွက်တွေရဲ့အထူက 0.1 mm graphene က 0.33 nanometer ဆိုကျွန်တော်တို့စာမျက်နှာတစ်မျက်နှာရဲ့အထူမှာဆိုရင် graphene အရှိ3ဘိန်းတော့ကျွန်တော်တို့ထည့်လို့ရတယ်အဲ့တော့အဲ့ဒီ graphene ကိုသူတို့စာမျက်နှာလှမ်းလို့လှမ်းလို့မရဘူးပေါ့လက်နဲ့အဲ့တော့သူတို့ကဘာသွားတွေ့လဲဆိုတော့စော့ရင်းနဲ့အဲ့ဒါဟို cello tape ပေါ့လေ adhesive tape နဲ့ tape နဲ့ကပ်ပြီးတော့ဆွဲခွာလို့ရှိရင်သူကအလွှာလိုက်ဆိုရယ်သူကလွှာလို့ရတယ်အဲ့ဒါအဲ့လိုလွှိုင်းလွှိုင်းနဲ့နောက်ဆုံး one atom အလွှာကျန်တဲ့အထိအဲ့လိုသူကဆွဲပြီးတော့လွှာသွားတာပါအဲ့ဒါကြောင့်ဟို graphene ကိုရှာတွေ့တာလည်းကျွန်တော်တို့သိပ္ပံပညာနဲ့ပတ်သက်တဲ့ဒီအတိုင်းအဝိုင်းမှာကြီးစရာဒါမှမဟုတ်အထင်ကြီးစရာအတူယူစရာပေါ့လေချိုးသိပ္ပံပညာရဲ့ဒီကဒေါ်လာထောင်နဲ့တောင်းနဲ့ရှိသုံးချပြီးတော့စက်တွေကိုဒီထွင်ရတယ်စာတွေ့ဖို့အတွက် graphene ကကြတော့ cello tape နဲ့အိမ်မှာထိုင်နေရင်လည်းလွှာရင် graphene ကိုရနိုင်တယ်နောက်ဆုံးတော့သိပ္ပံပညာကိုလုပ်နိုင်တယ်အဲ့ဒါကြောင့်ဘာလုံးကစိတ်ဝင်စားကြပါတယ
်အခုလိုမထင်မှတ်ဖဲထူးထူးခြားခြားတွေ့လာရတဲ့တွေ့ရှိချက်ကနေသိပ္ပံလောကအတွက်ရှေ့လျှောက်ဘာကျိုးတွေရှိနိုင်မှာပါလဲ
သိပ္ပံလောကအတွက်ကတော့ကျွန်တော်တို့အခု basic science နဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှိရင် electron ရဲ့ speed ပေါ့လေတွားတဲ့နှုန်းနာက graphene အထဲမှာကျတော့ electron ရဲ့ speaker သူကအရင်မြန်ပါတယ်သူက light နီးပါးစားသုံးရပဲနေပါတယ်သူဟိုလင်းအောင်နီးပါးသူကမြန်ပါတယ်တွားရဟာအဲ့ဒီဟာကြောင့်သူရဲ့ကုန်သတ္တိကကျန်တဲ့ material စင်းနဲ့မတူပါဘူးဥပမာပြောမယ်ဆိုရင်ခု silicon ကကျွန်တော်တို့ဦးဒီမှာ electronic device အားလုံးမှာ silicon သုံးတာများပါတယ်အဲ့ဒီခါမှာတွားတဲ့ electron နှုန်းကတော်တော်နှေးပါတယ်နှေးတဲ့ခါသူကပူလဲပူပဲအခုဒီကောင်ကကျတော့အရင်မြန်တဲ့အတွက်ကြောင့်ညာယူကိုစိတ်ဝင်စားဖို့ကောင်းပါတယ်။နောက်ဘာတွေတွေ့မယ်ဆိုတဲ့ဟာတော့ပြောဖို့ခဲ့တယ်ပထမဲနောက်ထပ်သုံးချနိုင်မယ့်ဟာတွေအများကြီးကိုရှာတွေ့ဖို့ရှိပါတယ်
။သူ့ရဲ့ဒီထူးခြားတဲ့ဂုဏ်သတ္တိတွေကြောင့်မျက်စိပစ္စည်းအထူးသဖြင့်ကွန်ပျူတာမှာသုံးရတာမြန်တယ်လို့ကွန်ပျူတာမှန်သားပြန်အတွက်ကောအကာအကွယ်တွေဘယ်လိုပေးနိုင်မှာပါလဲ
။ graphene ကသူက transparent ဖြစ်ပါတယ် transparent ဖြစ်တဲ့ကျွန်တော်တို့မှန်အဲ့လိုဟိုဘက်ကိုဖောက်ထွင်းပြီးမြင်လို့ရပါတယ်သူကအဲ့ဒီ graphene နဲ့လုပ်ထားတဲ့ material ဆိုလို့ရှိရင်ဟိုဘက်ကိုဖောက်ပြီးတော့မြင်လို့ရမယ်ဒါပေမဲ့သူက electronic ကအထက်မှာသူက control computer အားလုံးကိုသူကစောက်လို့ရမယ်အဲ့လိုမျိုးပေါ့ခင
်ဒီလို computer တို့မျက်စိပစ္စည်းတို့လည်းပါပဲလားတခြားထူးထူးခြားခြားပြောင်းလဲလာစီမာတွေကရောဘာတွေပါလဲ
ကွန်ပျူတာတို့လျှက်စစ်ပစ္စည်းတွေကဥပမာကျွန်တော်ပေးတာပေါ့လေ။ပေါ့လေဆိုတော့ဒါ electron နဲ့ပတ်သက်ပြီးတော့ properties ကအများဆုံးသုံးတာကွန်ပျူတာတို့လျှက်စစ်ပစ္စည်းတွေမှာသုံးတာဟုတ်။ဒါပေမဲ့ခုနကပြောလို့ပေါ့။သူက plastic နဲ့ပြောလိုက်တယ်ဆိုလို့ရှိရင်ထွက်လာမယ့်ဒီ material အစ်ကအပူဒဏ်ကိုအများကြီးခံနိုင်တယ်ဆိုတော့ကားတွေဆောက်လို့ရမယ်ဥပမာပြောရမယ်ဆိုလို့ရှိရင်သုံးလို့ရတဲ့နေရာကအများကြီးပဲခင်။ carbon ကသူကကျွန်တော်တို့ဒီ midway ကဲမှာလည်းတွေ့ရမယ်။စိန်ကလည်း carbon atom ပဲ။ကျွန်တော်တို့လူတွေဒီသစ်ပင်တွေအကုန်လုံးဒီ biological lifeကလည်းကာဗွန်ဘေ့စ်ပဲဒီကာဗွန်မှမူတည်ပြီးမှကျွန်တော်တို့ organic hydrogen oxygen နဲ့ molecule တွေအားလုံးဒီ organic တွေကကျွန်တော်တို့တိုးတက်လာတာ။အခုကတော့ကာဗွန်ပဲအလွှာလေးလွှာလိုက်တယ် one atom လွှာပေါ့။အဲ့ဒီအလွှာကအခုကြည့်ရကမ္ဘာလုံးမှာရှိတဲ့သိပ္ပံပညာအားလုံး gas နဲ့ computer နဲ့မကဘူး။ engineering civil engineering ကျွန်တော်တို့ဟို construction အားလုံးကိုပြောင်းဖို့ဖြစ်သွားနိုင်ပါတယ်
။ Ohio Tech ကတူကယူပဗေဒပမုခဒေါက်တာဆောဝေလှရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်။